ဆေးရင်ပါ TV ဖြစ်တဲ့နှုန်းဟာမြန်မာနိုင်ငံမှာစိုးရင်စရာအဆင့်ကိုရောက်ရှိနေပြီလို့ထင်မြင်မိပါသလားခင်ဗျာ
DRTV is a problem globally and like I said in my remarks earlier
ဆေးရင်ပါတဲ့ TV ရောဂါဟာတစ်ကမ္ဘာလုံးတိုင်းတာနဲ့ဖြစ်နေတာပါနေရာတိုင်းမှာဆေးရင်ပါတဲ့ TV ဝေဒနာရှင်အရေးအတွက်အများပြားတွေ့ရပါတယ်မြန်မာနိုင်ငံမှာတော့အရေးအတွက်ကိန်းကနန်းအားဖြင့်အတိအကျမသိရှိနိုင်သေးပါဘူးအကြံပြင်းခံမှန်းချက်ရမြန်မာနိုင်ငံမှာ TV ဝေဒနာရှင်3000လောက်ရှိမယ်အဲ့ဒီထဲက900ခန့်လောက်1000ခွဲလောက်ဟာဆေးရင်ပါတဲ့ TV ဝေဒနာရှင်လို့ပြောနိုင်ပါတယ်နောက်တစ်ခုကျွန်တော်တို့သိတာကမြန်မာနိုင်ငံမှာဆေးရင်ပါတဲ့ TV ဝေဒနာရှင်အရေအတွက်ဟာနှစ်စဉ် 9000 လောက်တိုးတက်လာတယ်ဆိုတာပါပဲအဲ့ဒီထဲကဝေဒနာရှင်ပေါင်း800လောက်သာကုသမှုခံယူနေတယ်လို့ပြောလို့ရပါတယ်အဲ့ဒီဝေဒနာရှင်တွေအားလုံးဟာရန်ကုန်မြို့ကပါပဲဒါကြောင့်ကုသပေးနိုင်ဖို့နည်းလမ်းနဲ့အစိုးရကျန်းမာရေးဝန်ကြီးဌာနကအမြန်ဆုံးအရေးယူဆောင်ရွက်မှုလိုအပ်နေတာအမှန်ပါပဲ
။စီးရင်ပါ TV ဖြစ်တဲ့နှုန်းကအထင်ရှားဖြစ်နေတာနှစ်တော်ကြာပြီလို့သိရှိရပါတယ်။ဘာကြောင့်အခုလိုအချိန်မှနယ်စည်းမထဆရာဝန်များဖွဲ့ဟာအစိုးရကမ္ဘာကျန်းမာရေးအဖွဲ့တို့နဲ့ပူးပေါင်းဆောင်ရွက်ဖို့ဖြစ်လာရတာပါလဲ
။ Tuberculosis and progress in tuberculosis are is something
မြန်မာနိုင်ငံက TV ဝေဒနာရှင်တွေအားလုံးစေဝါကုသမှုရဖို့အတွက်ကျန်းမာရေးဝန်ကြီးဌာနမှာတာဝန်ရှိပါတယ်။တစ်ချိန်တည်းမှာလည်းအဖွဲ့အစည်းတွေအားလုံးပါဝင်ပြီးပူးတွဲဆောင်ရွက်ဖို့လိုအပ်နေပါတယ်။နေစီမထဆရာဝန်များအဖွဲ့ဟာကျန်းမာရေးဝန်ကြီးဌာနနဲ့ပူးတွဲပြီးစေဝါကုသမှုအစဉ်ချောအောင်ကြိုးပမ်းနေပါတယ်။အခုကုသမှုနီလန်းအသင်းနဲ့ဝေဒနာရှင်တွေကိုကူညီဖို့အစဉ်အသင့်ဖြစ်နေပါပြီ။အရင်က TV ဝေဒနာရှင်တို့ကနှစ်နှစ်လောက်ဆေးတောက်ရာကနေ6လလောက်ထိရော့ကျသွားတဲ့နီလန်းအသင်းနဲ့ကုသပေးနေသလိုပုံများတဲ့ဝေဒနာရှင်အရေအတွက်ကိုလည်းကုသပေးနိုင်အောင်ကြိုးစားနေပါတယ်။စေရင်ပါတဲ့ TV ဝေဒနာရှင်တွေကိုစည်ရင်းကောက်ယူတာအပြင်ကုသမှုပါလဲထိရောက်အောင်ကြိုးပမ်းနိုင်နေပါပြီ။စေရင်ပါတဲ့ TV ရောဂါကိုကုသနိုင်တဲ့စေဝါအသစ်ကိုလည်းမြန်မာနိုင်ငံမှာရောက်အောင်ကျွန်တော်တို့တောင်းရနိုင်ပါပြီ
။အစိုးရအနေနဲ့ TV ရောဂါတိုက်ဖျက်ရေးအတွက်ကြိုးစားအားထုတ်မှုရှိတယ်လို့ထင်မြင်မိပါသလားခင်ဗျာ
။
ဒီနေ့အဖွဲ့မင်းကောမှာကျမရေးဝန်ကြီးဌာနတာဝန်ရှိသူခရီးပေးသွားသလိုပါပဲ။ကျွန်တော်တို့အနေနဲ့ပူးတွဲဆောင်ရွက်ဖို့ဆက်ရထက်တန်နေပါတယ်။အတူတကစပြီးလက်တွဲလုပ်ရမယ့်အခြေအနေမှာပဲရှိပါသေးတယ်။ငွေကြေးအခက်အခဲ၊ကုသမှုနီလန်းအသစ်ကိုရန်ကုန်လိုမြို့ကြီးကနေနယ်ဝေးဒေသတွေအထိအရောက်ပို့နိုင်မယ့်အခက်အခဲတွေ၊စိန်ခေါ်မှုတွေအများအပြားရှိနေသေးပါ။အင်မတန်စူးစမ်းရအောင်မှာပါ။လွယ်လွယ်ကူကူနဲ့ဖြစ်လာမယ့်ကိစ္စမဟုတ်ပါဘူး။အားလုံးကတန်ထိတ်တန်ချပြီးလုပ်ရမယ့်ကိစ္စဖြစ်ပါတယ်။အခုတော့ The Global Fund ကလည်းငွေကြေးအင်အားကူညီဖို့ရှိနေပါတယ
်။ TV ဝေဒနာရှင်တွေဟာကုသမှုခံယူဖို့ခက်ခက်ခဲခဲစဉ်းစားကြရတယ်လို့ကြားသိရပါပါတယ်။ဆရာအနေနဲ့ဘယ်လိုမြင်ပါသလဲ
။ If I was asked to take a treatment that is 2 years long
ပြောချင်တာကတော့ကျွန်တော်ကိုတရက်အလုံး20လောက်ထမင်းစားသလိုတောက်ရမယ်ဆေးကိုနှစ်နှစ်ကြာတောက်ခိုင်းမယ်ဆိုရင်ခက်ခဲတာပါပဲဘယ်သူကလုပ်ချင်ပါမလဲတချိန်တည်းမှာလဲဆေးကြာရှည်တောက်ရတဲ့အတွက်နားမကြတော့တဲ့ဟာမျိုးစိုးကျိုးတက်ရောက်မှုတွေကလည်းရှိသေးတယ်ဒါကြောင့်ကျွန်တော်တို့ MSF ကအရင်ကလိုနှစ်နှစ်ကြာဆေးတောက်ရတာကနေ6လအထိရော့ချနိုင်အောင်ကြိုးပမ်းခဲ့တာဖြစ်ပါတယ်တချိန်တည်းမှာလဲကုသမှုဆေးဝါးအသစ်ပေါ်တိုင်းမြန်မာနိုင်ငံမှာကုသနိုင်အောင်တပြိုင်တည်းတည်းကြိုးပမ်းနေတာဖြစ်ပါတယ်လက်ရှိ TV ကုသမှုဆေးဝါးကုန်ကျစရိတ်ဟာတူးကိုအမေရိကန်ဒေါ်လာ9000လောက်ကုန်ကြပါတယ်ဈေးကြီးတော့မှာလေအစိုးရကလည်းလူတိုင်းအတွက်မတက်နိုင်ပါဘူးကုန်ကြစရိတ်ဆိုတာစေဝါနဲ့မဟုတ်ပါဘူးဝေဒနာရှင်ကိုပြုစုဆောင်ရှောက်ရတာလည်းပါဝင်ပါတယ်ကျွန်တော်တို့အခုဆောင်ရွက်မှာကစေဝါကုသမှုအလုံးအခမဲ့ဖြစ်ပါတယ်ဒါကြောင့်ဈေးတောက်ရတဲ့ကာလကိုနည်းနိုင်သမျှနည်းအောင်နီလန်းအသစ်တွေရှာဖွေခဲ့တာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့အခုအစိုးရကမ္ဘာ့ကျန်းမာရေးအဖွဲ့နဲ့ MSS တို့ရဲ့ပူးတွဲစီမံခန့်ရရရှိအတွက်ပါ TB ရောဂါတိုက်ဖျက်ရေးကအချိန်လိုပါတယ်အချိန်ယူပြီးတိုက်ဖျက်ရမှာဖြစ်ပါတယ်